တကိုင်းပြည်နယ်မြောက်ပိုင်းကုတာပြင်ကျေးရွာဖြစ်စဉ်များပတ်သက်လို့စစ်တရားရုံးနဲ့စစ်ဆေးစီရင်နိုင်ရေးစတင်ဆောင်ရွက်ရှိတယ်ဆိုပြီးတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုကူကားပြီးတော့အော်တိုဘလ29ရက်နေ့သတင်းစင်သတင်းတပုတ်မှဖော်ပြထားပါတယ်။ဒီကရမလကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးခွင့်ရုံးကသူတို့ရဲ့တွေးရှိချက်တွေကိုခြေခံပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်မှုယူဆချက်ပေးခဲ့တာဖြစ်တယ်လို့ဖော်ပြထားတာပါ။ကုတာပြင်ကျေးရွာဖြစ်စဉ်လို့သတင်းထဲမှာဖော်ပြထားပေမဲ့ဘာဖြစ်စဉ်ဆိုတာကိုတော့တိကျပြောမထားပါဘူး။ကုတာပြင်ကျေးရွာမှာလူတွေအလောင်းယာနဲ့ချီပြီးတော့အစုလိုက်ညှို့နှံထားတယ်။ဒီလူတွေဟာဒုံညွင်းတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တိုက်ဆုံးခဲ့တာဖြစ်ပြီးဘယ်သူဘဝဆိုတာမမှတ်မိအောင်မျက်နှာတွေကိုအဆင့်နဲ့လောင်းထားတာတနက်နဲ့တိုက်ခတ်ပစ္စည်းထားတာတွေရှိတယ်လို့ပြည်မြင်သက်သေးတွေဂျိုရူးကရယူထားတဲ့တပ်ပုံတွေကိုကိုးကားပြီး AB သတင်းဌာနရဲ့2018ခုနှစ်ဖေဖော်ဝါရီလသတင်းတပုတ်မှာဖော်ပြခဲ့တာပါ။အဲဒီသတင်းပါလာပြီးတဲ့နောက်အစိုးရတာဝန်ရှိသူတွေသွားစုံစမ်းပြီး AB သတင်းဟာမှားတယ်လို့တုံ့ပြန်ပါတယ်။2019ခုနှစ်ဩဂုတ်လ29ရက်နေ့ကကုတာပြင်းရွာမှာအကြမ်းဖက်ဝါဒီတွေအပါအဝင်လူသား900လောက်နဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကြားထိတွေ့တိုက်ပွဲဖြစ်တယ်။အဲဒီတိုက်ပွဲတွင်အကြမ်းဖက်ဝါဒီအလောင်း16လောင်းရတယ်။အဲဒီလောင်းတွေကိုစစ်တပ်ကမြုပ်နှံတကြိုခဲ့တာရှိတယ်လို့ပဲရှင်းလင်းခဲ့ပါတယ်။အဲဒီနောက်2019ခုနှစ်မတ်လမှာတပ်မတော်ဘက်ကတပ်မတော်အဥပဒေနယူပဒေတွေအရဗိုလ်ချုပ်မြတ်ကျော်ဦးဆောင်နဲ့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းပြီးစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။